အခုဆက်လက်ပြီးတော့လာမယ့်နှစ်တစ်အတွက်နိုင်ငံရေးအင်အားစုတွေရဲ့မျှော်လင့်ချက်တွေကိုလည်းနားဆင်ရပါမယ်။လာမယ့်2016ခုနှစ်မှာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်လာဖို့ယုံကြည်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းပြည်တွင်းမှာအမျိုးသားပြည်လဲတင်မြတ်ရေးတည်ဆောက်ပြီးဒီမိုကရေစီပြောင်းလဲနဲ့ပြည်တွင်းငြိမ်းချမ်းရေးတွေရဖို့မျှော်လင့်တာတွေလည်းရှိပါတယ်။လာမယ့်နှစ်တစ်အတွက်နိုင်ငံရေးအင်အားစုတွေရဲ့မျှော်လင့်ချက်တွေနဲ့ဆုတောင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
လာမယ့်တော့ကြာနေဆိုရင်နှစ်ဟောင်းကုံလို့နှစ်သစ်ကူကိုရောက်ရှိတော့မှာဖြစ်ပါတယ်။အခု2015ခုနှစ်ဟာမြန်မာနိုင်ငံကြီးတမိုင်းမြန်မာဒီမိုကရေစီတမိုင်းအတွက်တော့အလွန်ကိုထူးခြားတဲ့နှစ်တစ်နည်းလို့ဆိုရမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မှာ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်အသတ်နဲ့နိုင်ရပြီးလာမယ့်နှစ်မှာအစိုးရတရက်ကိုလည်းဖွဲ့စည်းနိုင်တော့မှာဖြစ်ပါတယ်။ဒီလိုချိန်မှာပဲမြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်၊ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့တီးကြားတွေ့ဆုံတာအပြင်အရင်စစ်ကောင်းဆောင်ဖြစ်ခဲ့တဲ့ငိမ့်စားဗိုလ်ချုပ်မှုကြီးတန်းရှင်နဲ့ပါတွေ့ဆုံတဲ့အထိဖြစ်လာခဲ့ပြီးတော့တိုင်းပြည်မှာကောင်းတဲ့အပြောင်းလဲတွေဖြစ်လာဖို့ကိုမျှော်လင့်နေကြပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နာယကကြီးဦးတင်ဦးကတော့လာမယ့်နှစ်သစ်ကူသူ့ရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ VOE ကိုအခုလိုပြောပါတယ်
။ကျွန်တော်တော့ဒေါက်တာစုကြည်ဟာဒါဒီ2016ခုနှစ်မှာရိုးရိုးသားသားပေါ့နော်ကျွန်တော်တို့စေရနာတန်းတန်းနေလို့ကြောက်မစွင်တော့ဘုဒ္ဓမရအဖြစ်ကိုဖြစ်မဲ့အနေထားပါပဲဒီလိုမှမဟုတ်ရင်လည်းဆက်လက်ပြီးတော့သူတို့တမတ်ရတဲ့အတိုင်းပေါ့ဒါကိုမတော်ရအောင်မစွန်တော့ကျေးဇူးကျရှိတာမျိုးဖြစ်မယ်နောက်တော့လည်းအဆုံးသတ်တော့လည်းပဲနောက်ဆုံးဒီရပဲပြန်ပြီးတော့ရောက်လာပြီးတော့နောက်ဆုံးအောင်မြင်တာပဲဖြစ်မှာပါပဲဒီတော့အဲ့လိုအောင်မြင်အောင်ဖြစ်မဲ့သူတို့တော့တခါတည်းချိုးချိုးမွေ့မွေ့နဲ့ခါစားတာဖြစ်သွားမှာအတွက်ဖြစ်ရင်တော့တခါတည်းလုံနေတဲ့အနေထားရှိနေတဲ့ဟာကိုဝယ်ဝင်ပြီးတော့လုံမင်းရအပြင်ဒီကောင်စီရနာတွေကိုဒါပဲနဲ့တပဲပြတာပြီးဆောင်ရွက်သွားကြမယ်။ဟိုယူသားပွင့်လင်းနေလာပြီးတော့ကျွန်တော်တို့အစင်းတဲ့ပဲငင်းညာနေမျိုးတုံးပဲပြည်ရင်သွားမယ်ဆိုရင်ဒါပို့ပြီးတော့ဝန်ထမ်းကြောက်အောင်ပါလေ
။ဘဘကိုတိုင်ကရောဒေါန်ဆဆုကြည်သမရဖြစ်ဖို့မျှော်လင့်ထားလား
။မျှော်လင့်ရမှာကောကျွန်တော်ဖြစ်မယ်ကိုထင်တာ။ဖြစ်မယ်လို့ကိုကျွန်တော်ကယုံကြည်တာ။2016နှစ်ကတောင်းဆိုပြီးဖြစ်မယ်လို့ကိုယုံကြည်တယ်။
ဒါပြင်အတိတ်ကဖြစ်ရတဲ့ကိုတင်မုံချေပြီးအနာဂတ်မှာတိုင်းပြည်ကောင်းဖို့အတွက်အားလုံးအတူတကွပူးပေါင်းဆောင်ရွက်သွားနိုင်ဖို့လည်းမျှော်လင့်တယ်လို့ဦးတင်ဦးကပြောပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထုံးကတော့လာမယ့်2016ခုနှစ်အတွင်းမှာပြည်တွင်းငြိမ်းချမ်းရေးရဖို့မျိုးသားပြည်လဲတင်မြတ်ရေးဖြစ်ပေါ်လာဖို့အတွက်မျှော်လင့်တယ်လို့ပြောပါတယ်
။ဒါကစီပေါင်းတာတော့နော်ဒီကတော့မြန်မာနဲ့နော်ဒီတိုင်းသားတွေအားလုံးပါဝင်တဲ့နော်ငြိမ်းချမ်းရေးရအောင်လေဒါကအမျိုးသားတွေတင်မြတ်ရေးနဲ့အောင်မြင်ဖြစ်ပါစေကြံရအဲ့ဒီဒီကားတွေလည်းပြုရခြင်းနဲ့နော်ဒီလိုဖြစ်စီအရသာလေးတဲ့နော်ပြုရပါစေဒါတော့အားလုံးလည်းနော်သွားမထွက်တော့သွားရဲသွက်လာနေသွားရဲဒါနဲ့ပြင်းကျွန်တော်တိုင်းတိုင်းပါတီတွေအားလုံးပေါင်းပြီးတော့ဟိုစက်မှန်ရဲ့နော်အဲ့ဒီကြည့်ကြည့်ရရနိုင်ပါသေးလို့ကျွန်တော်တောင်းပေးပ
ါဒါပြင်မြန်မာတနိုင်ငံလုံးမှာရှိတဲ့ရှမ်းတိုင်းရင်းသားတွေစုစည်းပြီးပါတီကြီးတစ်ခုဖြစ်ပေါ်လာအောင်လှုပ်ဆောင်သွားဖို့လည်းမျှော်မှန်းထားတယ်လို့ဦးခွန်ထိုးကသူ့ရဲ့မျှော်မှန်းချက်ကိုပြောပါတယ်88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူ့အဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးကူကိုကြီးကတော့လာမယ့်နှစ်သစ်မှာအားလုံးမျှော်မှန်းထားတဲ့ဒီမိုကရေစီအပြောင်းလဲကိုဖော်ဆောင်နိုင်တော့မှာဖြစ်တဲ့အတွက်ဝမ်းသာပီတီဖြစ်မိတယ်လို့သူကပြောပါတယ
်ကျွန်တော်ကတော့ကျွန်တော်ဦးကူကြီးဆိုတာတဲ့ကိုကျွန်တော်တို့အောင်ဘုရားဆက်ဆက်ရှိကြတဲ့ကကျွန်တော်တို့ညွန်မှန်းခဲ့တဲ့ဒီမိုကရေစီအကြောင်းလေးကိုဒီဒီကောက်ပွဲရလက်ကြောင့်မို့လို့ကျွန်တော်တို့ဒီတစ်ခါတော့ကျွန်တော်တို့မြင်တွေ့ရပြီဆိုတော့ဣတိနယ်ပဲကျွန်တော်တို့ဖြစ်စ်ကိုကျွန်တော်ဖြတ်သန်းမှာပါ။ဘာကြောင့်လဲဆိုတော့90တုန်းကကျွန်တော်တို့ရေကောက်ပွဲအနိုင်ရခဲ့တယ်။အခွင့်မတင်ခဲ့ဘူးပေါ့အကောင့်ပဲပေါ်လာဘူး။ဒီတစ်ခါတော့ကျွန်တော်တို့ရေးပါတဲ့ခေါင်းဆောင်တွေကြားထဲမှာလည်းထိတွေ့ရှင်းလင်းမှုတွေရှိထားပြီးတော့ဘာသာစကြောင်းရေးဒီမိုကရေစီအတွင်ပြည်လုံးရေးအဆင့်တစ်ဆင့်ကိုတော့ကျောင်းပါလိမ့်မယ်လို့ကျွန်တော်တို့ညွှန်လင်းပါတယ်အဲ့ဒါကိုဟိုက်ကကျွန်တော်တို့ဆက်တန်းခဲ့ရတဲ့အားလုံးအတွက်ဒါကျွန်တော်တို့ပြန်ကြည့်ပြီးတော့စောင့်သွားတဲ့ဟိုကြီးကြီးမျက်နှာသွားတဲ့ဘဝပြတ်သွားတဲ့ရဲဘော်တွေကိုစားကျွန်တော်တို့ပီတိဖြစ်ပါတယ်ခင်ဗျ
တိုးတော်လေး2016ခုနှစ်ဟာမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်အခွင့်အလမ်းတွေစိန်ခေါ်မှုတွေနဲ့ရောပြွနေတဲ့နှစ်တစ်နှစ်ဖြစ်လာဖို့ရှိတဲ့အတွက်အခွင့်အလမ်းတွေကိုအမိအယစုပ်ကိုင်ပြီးတော့ထောင်ချောက်တွေကိုသတိကြီးကြီးရှောင်ရှားနိုင်မယ်ဆိုရင်တော့အပြောင်းလဲကိုမျက်ဝါးထင်ထင်မြင်လာရမှာဖြစ်တယ်လို့ဦးကူကိုကြီးကပြောပါတယ်ခင်ဗျာ